ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်ထဲမှာ PDF တွေရဲ့တနက်အလက်900နီးပါးဖမ်းဆီးရမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။လက်တလောရှမ်းပြည်နယ်အတွင်းလက်နက်ဖမ်းဆီးရမိတဲ့သတင်းတွေကိုအခြေခံပြီးတော့ဒီလက်နက်တွေဟာ PDF အဖွဲ့တွေနောက်တရုတ်မြန်မာနယ်စပ်ဒေသအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သုံးတရာဆက်ဆက်နိုင်ကြောင်းထောက်ပြလာမျိုးတွေတွေ့ရတယ်လို့ဒေသတွင်းလေ့လာသူတွေကသုံးသပ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဒီကနေ့ထုတ်အစိုးရပိုင်သတင်းစာတွေမှာ PDF ဖွဲ့တွေတည်ဆောင်လာတဲ့ရာနဲ့ချီတဲ့လက်နက်တွေကိုရှမ်းပြည်နယ်တောင်ပိုင်းဟိုပိုးမြို့နယ်မိုင်းပြင်ကျေးရွာအုပ်စုအတွင်းမှာဒီလ18ရက်နေ့ကဖမ်းဆီးရမိကြောင်းဖော်ပြထားပါတယ်။ဖမ်းဆီးရမိတဲ့လက်နက်တွေဟာ Type 81 အမျိုးအစားတနက်499လက် GA 498ခုနဲ့တခြားဆက်ဆက်ပစ္စည်းတွေပါဝင်ကြောင်းပင်လုံမြို့စနင်းကျေးရွာဘက်ကနေရက်ဆောင်မြို့ပင်ဖြစ်ကျေးရွာဘက်ကိုဥတီမောင်းနေလာတဲ့ဒိုင်နာကားကိုမတင်ကားလို့တားဆီးစဉ်ထွက်ပြေးသွားပြီးနောက်ရပ်ထားတဲ့ကားပေါ်ကဖမ်းဆီးသိမ်းဆီးရမိတာဖြစ်ကြောင်းဖော်ပြထားပါတယ်။လက်နက်တွေဖမ်းမိတဲ့နေရာဟာပအိုးကိုပင်အုပ်ချုပ်ခွင့်ရဒေသတွင်းမှာဖြစ်ပါတယ်။ပအိုးပြည်သူစစ်အဖွဲ့ဖြစ်တဲ့ PNA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခွန်တန်းကျွယ်ကတော့လက်နက်တွေဖမ်းဆီးရမိတဲ့ဟိုပုံးမြို့နယ်မိုင်းပြင်ကျေးရွာဟာသူတို့ထိန်းချုပ်ထားတဲ့ဒေသမဟုတ်တဲ့အကြောင်းနဲ့ဖမ်းဆီးတဲ့လက်နက်တွေဟာကချင်သောမဟုတ်ဝါတပ်ဖွဲ့တွေကကန်ဆောင်တဲ့လက်နက်တွေနဲ့စင်တူကြောင်းပြောပြပါတယ
်။အလက်ချီမိုင်းပြင်းရတော့တို့မြင်နေမှာမဟုတ်ဘူးကြာ။အရင်က RCL နဲ့အခုဒီတော့ပိုင်းတော့ SSD နဲ့နေတာမဒီတော့ဖြစ်နေတော့အခုဒီပြောနေပါတော့။ကျွန်တော်နေနေတယ်မှာမဟုတ်ပါဘူးကြာ။ဘုဒ္ဓလက်နဲ့တော့ကျွန်တော်တို့လည်းမသိဘူးကြာ။အဲ့ဒါတကယ်လို့လက်နဲ့တဲ့ကချင်လက်နဲ့လုံးဝါလက်နဲ့နေလဲယူစားရတယ်။တော့တော့ဖြစ်ကြောင်းမှမြင်လို့ပြောတော့
ဟိုပုံးမြို့နယ်မြောက်ပိုင်းမိုင်းပြင်ကျေးရွာအုပ်စုဟာအရှိတ်ဘက်မှာလွိုင်လင်းမြို့နယ်အနောက်ဘက်မှာရက်ဆောင်မြို့နယ်နဲ့ဆက်ဆက်နေတဲ့ဒေသဖြစ်ပါတယ်။ဒီနှစ်ဖေဖော်ဝါရီလကလွိုင်လင်းမြို့နယ်ပင်လုံမြို့အနီးစနင်းတောင်ဒေသနဲ့ရက်ဆောင်မြို့နယ်နောင်ဝိုးကြောက်ကူဒေသတွေဘက်မှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တပ်တွေအကြားတိုက်ပွဲပြင်းထန်ပြီးနောက်ပိုင်းမှာ SSPP တပ်တွေကထိန်းချုပ်ထားခဲ့တာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့စနင်းဖောင်းဆိုင်ဒေသမှာမူရစီဝါနဲ့နေရစစ်ဆင်ဖို့အကြောင်းပြပြီးဒေသတွင်းက SSPP တပ်တွေဆုတ်ခွာပေးဖို့တောင်းဆိုထားတယ်လို့ SSPP အရာရှိတဦးကိုကိုကပီရှမ်းတန်တော်စင်သတင်းမှာဖော်ပြထားပါတယ်။ရှမ်းပြည်နယ်အရေးလစ်လာသုံးသပ်သူစိုင်းထွန်းအောင်လွင်ကတော့ဒီဒေသမှာလက်နက်ကင်အဖွဲ့အတော်များများလှုပ်ရှားနေကြောင်းပြောပါတယ
်။စနင်းကထွက်လာတဲ့သူတွေဟာတွေ့တယ်အဲ့ဒီနေရာတွေကဒီ RCSS ကိုမောင်းထုတ်ပြီး SSPP ကဝင်ယူထားတယ်ဒါပေမဲ့ကြားထဲမှာတော့ဒီလိုစစ်တပ်တို့ PNO တို့လည်းရှိတဲ့နေရာတွေလည်းအများကြီးရှိတာပေါ့နော်အချို့နေရာတွေမှာလည်းကျွန်တော်ကြားတာတော့ RCSS ကလည်းဝင်လာတယ်လို့ကြားတာပဲပေါ့နော်အဲ့တော့အဖွဲ့တော်ရှိတဲ့နေရာဖြစ်တယ်ပေါ့အဲ့တော့ဘယ်သူလက်နက်လဲဆိုတော့ဟိုပြောဖို့တော့ခက်တယ်နော်ဥမာဒါပေမဲ့ Tu Type 81ဆိုတော့ဒီတရုတ်နယ်စပ်ထုတ်တို့တရုတ်ထုတ်တို့ဒါမျိုးတွေရှိတာပေါ့နော်
ထူးခြားချက်အနေနဲ့ကတော့တရုတ်နယ်စပ်အခြေစပ်လက်နက်ကိုင်အဖွဲ့တွေနဲ့ PDF တွေအကြားဆက်ဆံမှုကိုစစ်ကောင်စီဘက်ကထောက်ပြလာတဲ့အခြေအနေကိုတွေးရကြောင်းသုံးသပ်ထားပါတယ
်။ထူးခြားချက်ကတော့ဗျာဥမာတရုတ်နယ်စပ်အဖွဲ့တွေနဲ့ဒီလိုကိစ္စတွေအခုကခက်ဆစ်ဆိတ်ဖြစ်နေတာပေါ့နော်။ပထမတစ်ခုကတော့ TNL ပေါ့။နောက်အဖွဲ့တွေကတော့ဒီအဖွဲ့နာမည်တော့မတတ်ထားဘူး။အဲဒီတဘောကတော့အဲ့ဒီတဘောဖြစ်နေတာပေါ့နော်။ဟိုဒီစနင်းဆိုရင်ဟိုစနင်းတောင်ပေါ်မှာသူလောလောဆယ်ရှိတာ SSPP ပူးဆောင်တဲ့မဟာမိတ်တွေရှိတာပေါ့နော်။ဟိုနောက်ဆက်တွဲရတော့ခုနသူ motive ကတော့ဒီတရုတ်နယ်စားအဖွဲ့တွေကိုဥတည်လာတဲ့ motive မျိုးကတော့တွေ့ရတာပေါ့နော်။ဟုတ်တဖက်ကလည်းဟိုစစ်ရေးရည်ရွယ်ချက်များပါလာလို့ပေါ့လေ
။လောလောဆယ်မှာတော့တရုတ်မြန်မာနယ်စပ်အခြေစပ်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တည်းက KIA ကချင်တပ်ဖွဲ့ကလွဲလို့ကြံအဖွဲ့တွေဟာနှွေးဥတော်လိုင်းမှာဓာတ်ရိုက်ပါဝင်လာတာမတွေ့ရသေးပါဘူး။ဒီလ9ရက်နေ့ကတော့စစ်ကောင်စီတပ်ဟာရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်အတွင်းကတရားနယ်လေးတောင်ပလောင်စခန်းတချို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီလိုတိုက်ခိုက်တာဟာလက်နက်ခဲယံတွေတည်ဆောင်လာတဲ့ PDF အဖွဲ့တွေကိုတိုက်ခိုက်တာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ် TNL ကတော့ဒါဟာတောင်ပလောင်ဒေသကိုကျူးလွန်ဖျက်ဆီးဖို့ဆောင်ရွက်တာဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်ခင်ဗျာ